ကိုကန့်ကိုပိုင်အုတ်ထုတ်ခွင့်ရဒေတာလောက်ကင်မျိုးကိုအစိုးရစစ်တပ်ကလုံခြုံရေးအပြစ်ချထားလိုက်ပြီးတိုက်ပွဲဟာဒီကနေ့တော့ငြိမ်သက်သွားခဲ့ပြီလို့မြို့ကန်တွေကပြောပါရယ်။လောက်ကင်မျိုးမှာတွားရောက်လှုပ်လှုပ်ကင်နေကြသူတွေဟာတရုတ်နိုင်ငံဘက်နဲ့လာရှိုးမျိုးဘက်တွေကိုထောင်နဲ့ချီတင်းရှောင်နေကြပါရယ်။လောက်ကင်မျိုးရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်။
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်ဒေသတွေမှာတနင်္လာနေ့မနေ့အစောပိုင်းကအနည်းဆုံး၄နေရာလောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးနေချင်းပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်သွားခဲ့ပါတယ်။ဒီကနေ့မှာတော့လောက်ကင်မျိုးတွင်ကိုအစိုးရတပ်မတော်ကလုံခြုံရေးတင်းကျပ်လိုက်ပြီးတိုက်ပွဲတွေငြိမ်သက်နေကြောင်းလောက်ကင်မျိုးကတယောက်ကပြောပါတယ်။
လုံးလုံးရတဲ့ဌာနစာပကားတွေကတော့အကုန်လုံးမျိုးလုံးလုံးလုံးရတာအကုန်လုံးတက်တီပါကြီးဖြန့်ထားတယ်။စိုက်ခင်းလေးလက်ရင်းနဲ့တော့မျိုးလုံးတော့ရှင်နေကောင်းနေပါပြီ။အကုန်လုံးတက်ဖြန့်ထားပါတယ်။စိုက်ပွဲရောနေကောင်းပါပြီ
။မျိုးတွင်းမှာတက်မတော်ကတန်ချက်ကရင်ဝင်နဲ့လက်ပတ်တာတွေတွေ့ရသလိုဈေးဆိုင်တချို့လည်းပြန်ဖွင့်နေတာတွေ့ရကြောင်းပြောပါတယ်။လောက်ကင်မျိုးတွင်းမှာတိုက်ပွဲတွေငြိမ်သွားပေမဲ့လောက်ကင်မျိုးကိုလာရောက်အလုလုကင်သူတွေဟာနေရက်ပြန်တိတ်ဆောင်နေကြကြောင်းလဲလောက်ကင်လာရှုကားပြေးဆွဲသူတဦးကပြောပါတယ်။
ကျွန်တော်တို့ကလောလောဆယ်စနေပိုင်း6စီးပြာကိုတောက်စီးတော့မကားသေးဘူးနောက်မှလည်းဖြတ်ပြင်းနေသေးတယ်လူတွေကတော့အခုဟိုလာရှိုးမှလည်းရောက်တဲ့လူတွေကတော့ရောက်ကုန်ပြီကောကိုရဲ့အားလုံးလေးငါးတော့တော့ရှိတော့မယ်တနေ့အခုကျွန်တော်ကားတော့မဟုတ်ဟိုကရောင်50ကျော်ပါတယ်လုံကမာတော့ဆုံးပဲပေါ့အဲ့ဒါမှကိုနေကုန်ချလုပ်တဲ့လူတွေတို့ဖျံလို့ပါဟိုတော့ကိုအဲ့လူတွေများတယ်ဗျာကျွန်တော်ကားတော့မဟုတ်ဒီဘက်မန်းလေးဘက်ကိုပြန်ဖို့သူ့နယ်လေးကိုပြန်ဖို့တော့လောတဲ့အချိန်ကတော့အကကဲပြင်းနေပေါ်ရာကိုရတရုတ်ကြည်ဘက်ထဲဝင်နေသူတွေရှိတယ်ဗျ။နောက်ကရနေစင်ပြီးသူတို့တရုတ်ကြည်ရဝင်နေတာတော့ရှိတယ်။အားတော့ဗမာတွေမဟုတ်ပါဘူးလား။အဲဒါတော့တရုတ်တွေပဲပေါ့
။လောလောဆယ်မှာလောက်ကင်မျိုးကအထွက်ကားတွေကိုခွင့်ပြုပြီးအဝင်ကားတွေကိုတော့တားမြစ်ထားတယ်လို့လည်းပြောပါရတယ်။လောက်ကင်မျိုးကတိတ်ချောင်လာသူတွေကိုတော့လာရှိုးမျိုးမန်ဆူဖုန်ကြီးကျောင်းမှာခိတ္တနေရာချထားပြီးနောက်ပိုင်းမှာတစ္ဆန်ရအရက်ကိုမန်ဆူဆရာတော်ကတာဝန်ယူပို့ဆောင်ပေးနေတယ်လို့လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူဦးမမောင်တန်းကပြောပါရတယ်
။ဒီနေ့မနေ့7နာရီကနေအခုညနေ4နာရီခွဲထိအားလုံးဟိုဟာတော့ရှိပြီ။နေရာနဲ့64ဦးရှိပြီ။အခု4နာရီခွဲထိပေါ့နော်။နေရာနဲ့64ဦးရှိပြီ။အဲ့ဒီမှာခုနက4နာရီကကျွန်တော်တို့တုတ်ဟိုတုတ်ပို့လိုက်တာ139ဦးပို့လိုက်တာကြီးနေရဒေတာကိုပေါ့နော်သူတို့ဟိုရွာကိုပေါ့အဲခဏနေရစီညအူဆောက်ဝင်မှုရှိတယ်တား5ပြီ6ပြီလောက်ထွက်လာပြီသူအဲ3နိုင်ရသတင်းရထားတယ်သူတို့ရောက်လာလိမ့်မယ်သူတို့ကျောင်းမှာပဲစိတ်မယ်ကျောင်းမှာပဲစိတ်မယ်ညသမင်းရှင်းမယ်ကျောင်းမှာစိတ်မယ်မနေ့ရှင်းမယ်ရှင်းပြီးရင်သူတို့ပြန်လုပ်ပေးမယ်တားဆီရင်ပြီးပေါ့နော
်ဒီနေ့လာနေ့ကဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာရဲတပ်ဖွဲ့က9ရောက်နဲ့အရက်သား6ယောက်တည်ဆုံးခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20လောက်ကိုလည်းသိမ်းဆည်းရမိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ငင်းချမ်းရေးကော်မရှင်နဲ့အပြစ်မရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေပါဝင်စီရေးနဲ့27ရာစုပင်လုံကိုတက်ရောက်နိုင်ရင်ညှိနှိုင်းနေကြောင်းဒေသခံတွေကိုတည်ကြည်ထိခိုက်စေတဲ့အပြစ်မဲ့ပြည်သူတွေကိုဒုက္ခကြုံတွေ့စေတဲ့လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးငြိမ်းချမ်းရေးစပွဲဝိုင်းစီကိုဥတည်ရေးအတွက်တိုက်တွန်းထားပါတယ်။ကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကစီရေးအရာဖိအားပေးထိုးစစ်ဆင်နေတာကြောင့်အခုလိုပြန်လည်တိုက်ခိုက်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ပြည်ထောင်ငံနိုင်ငံကြ ాయి ဝင်ကြီးဌာနရဲ့ပြောခွင့်ရသူကပြည်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်နယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်ဆိုင်းပြီးမတူညီတဲ့အယူဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်။တစ်ဆက်တည်းမှာပဲပြည်ထောင်ငံအတွင်းဝင်ရောက်ခိုလုံသူတွေကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့တွေပေးအပ်နေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။